ိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလို့သမားအများစုရှိရာခရိုင်၅ခုမှာရွှေ့ပြောင်းဝင်ရောက်လာသူတွေနဲ့တိုင်းပြည်ကိုဆန့်ခွာလာခဲ့သူတွေကိုအများပြည်သူချမ်းသာရေးကိစ္စအတွက်ကိုယ်ရေးအချက်လက်တွေကောက်ယူတဲ့ကနဦးအစီအစဉ်တစ်ခုကိုလောက်ဆောင်နေတယ်လို့ထိုင်းစုကတောင်းရင်ရှိသူတွေကိုကိုးကားပြီးမေလ၁၀ရက်နေ့ကဗနာမသတင်းမှာဖော်ပြထားပါတယ်။ဒီအစီအစဉ်အလင်းဆက်ဆံမှုကနေတဆင့်ကူးစက်နိုင်တဲ့ HPV နဲ့ COVID-19 တို့လိုကူးစက်ရောဂါတွေနဲ့ပတ်သက်ပြီးကာကွယ်ဆေးထိုးပြီးမပြီးအဓိကသိရှိနိုင်မှုဖြစ်တယ်လို့ထိုင်းကူးစက်ရောဂါထိန်းချုပ်ရေးဌာနကပြောပါတယ်။ဒီအစီအစဉ်ကိုအမျိုးသားကွန်ပျူတာနည်းပညာဌာနနဲ့ပူးတွဲပြီးတော့လောက်ဆောင်တာလည်းဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေကာဝယ်ဆေးထိုးပြီးမပြီးသိနိုင်ဖို့နဲ့ဘယ်နှကြိမ်ထိုးပြီးပြီဆိုတာသိဖို့ဖြစ်ပါတယ်။လူတထောင်လောက်ကိုအချက်လက်ကောက်ယူပြီးလဲဖြစ်ပါတယ်။မြန်မာရွှေပြောင်းအလုပ်သမားတွေအများစုရှိတဲ့ခရိုင်တွေဖြစ်တဲ့ Tuck, Smoke Sacron, Pratchap, Freekan အပါဝင်ခရိုင်၅ခုမှာပထမဦးဆုံးလှုပ်မှာပါ။အချက်လက်ကောက်ယူရမှာမျက်နှာနဲ့မျက်လုံးတွေကိုကွန်ပျူတာစနစ်နဲ့မှတ်သားတာတွေနဲ့ပါဝင်တဲ့အတွက်ရွှေပြောင်းအလုပ်သမားတွေရဲ့ပုံပန်းကြံတဲ့ကိုယ့်ရဲ့အချက်လက်တွေပါဝင်။လုံးကျုံရင်အဲ့အတွက်လောက်သမားရေးလောက်ချသူတွေကတော့စိုးရင်ပူပန်နေကြတာဖြစ်ပါတယ်။